အချိန်ခါမဟုတ်ထူးခြားတဲ့ဆောင်းရာသီနှင်းမုန်တိုင်းနဲ့နွေဦးရာသီမုန်တိုင်းတွေတနင်္ဂနွေနေ့ကတပြိုင်တည်းဖြစ်ပေါ်ခဲ့တဲ့တန်ကိုအမေရိကန်ပြည်ထောင်စုတောင်ဒါကိုတာပြည်နယ်ကဒေသခံတွေအသီးသီးခံစားနေကြရပါတယ်။ပြည်နယ်ရဲ့အရှေ့ပိုင်းဒဲလ်မွန်မြို့မှာတနင်္ဂနွေနေ့အစောပိုင်းကလေဆင်နှာမောင်းတိုက်ခတ်သွားခဲ့တဲ့အတွက်အိမ်နဲ့တခြားအဆောက်အဦအများအပြားပျက်စီးသွားခဲ့ပါတယ်။အ ਨੇ စုံလူ3ဦးလည်းထိခိုက်ဒဏ်ရာရသွားပါတယ်။ပြည်နယ်ရဲ့တခြားဆန့်ကျင်ဘက်အချမ်းမှာတော့လေဆင်နှာမောင်းမဟုတ်ပဲနှင်းမုန်တိုင်းကျခဲ့ပါတယ်။နှင်းမုန်တိုင်းကျမဲ့အရေးပေါ်သတိပေးချက်တွေပြည်နယ်အနောက်ဖက်ချမ်းမှာတနင်္ဂနွေနေ့ကထုတ်ပြန်ထားရပြီးနေမကူးခင်မှာနှင်းတုနပင်နီးပါးကြမယ်လို့ခန့်မှန်းထားပါတယ်။ဒီနှင်းမုန်တိုင်းတစ်ခုတည်းကြောင့်ပဲရော်ကီတောင်တန်းဒေသတွေမှာတနင်္ဂနွေနေ့ကနှင်းနေကျခဲ့တယ်လို့အမေရိကန်တောင်ပိုင်းနဲ့အနောက်အလယ်ပိုင်းဒေသတွေမှာပြင်းထန်တဲ့မိုးတက်မုန်တိုင်းတွေနဲ့လေဆင်နှာမောင်းတွေတိုက်ခတ်ခဲ့တဲ့အတွက်ဒေသခံတွေတန်းတဲ့ချီပြီးဒုက္ခရောက်ခဲ့ပါတယ်။ဒီတော့တွင်အတ္တလန်သမုဒ္ဒရာတစ်လျှောက်ကတောင်ကာရိုလိုင်းနားပြည်နယ်မာဒယ်အပန်းဖြေကမ်းခြေကိုအချိန်ခါမို့မုတ်တုံမုန်တိုင်းတနင်္ဂနွေနေ့ကဝင်ရောက်တိုက်ခတ်ခဲ့ပါတယ်။